ငင်းငင်းရေးပေါ်ဆောင်တာနဲ့ပတ်သက်ရင်လက်နက်ကင်တန်းရန်သားအဖွဲ့တွေနဲ့အစိုးရကြားမှာအထိပ္ပယ်ဖွင့်ဆိုပုံပွဲလွဲမှုတွေဟာငင်းငင်းလန်းကိုလျှောက်လန်းဖို့ပထမဆုံးကြုံတွေ့နေရတဲ့အခက်အခဲတွေဖြစ်ပါတယ်။စီအစိုးရအဆက်ဆက်တန်းရန်သားလက်နက်ကင်တွေကိုဥပဒေပေါင်းတွင်ဝင်ရောက်လာပါငင်းငင်းရေးကိုလက်နက်နဲ့လဲပါလို့ပြောဆိုခဲ့တာကိုလည်းတန်းရန်သားတွေကလက်မခံခဲ့ပါဘူး။ဒီပြောဆိုချက်ဟာလေပြေအေးနဲ့ပြောပြီးလက်နက်ချခိုင်းနေတာဖြစ်တယ်လို့အတိပ္ပယ်ဖွင့်ဆိုပါတယ်။အကယ်၍သာလက်နက်သားအလိုက်ပါကလှုပ်ချင်တယ်လို့လှုပ်သွားမှာဖြစ်တယ်လို့ယူဆနေကြပါတယ်။ဒီယူဆချက်တွေဟာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအလွန်အားနည်းနေတာကိုပြသနေတာလို့သုံးသပ်သူတွေကပြောဆိုခဲ့ပါတယ်။ဒါပေမဲ့နှစ်နှစ်ကျော်သုံးနှစ်နီးပါးဆွေးနွေးပွဲတွေအဆင်အဆင်ပြုလုပ်ပြီးချိန်မှာအဖြစ်ခတ်ရစဲရေးစာချုပ်မှာထည့်သွင်းတဲ့အချက်တွေကိုသဘောတူခဲ့ကြပါတယ်။နောက်ပိုင်းအဖွဲ့ရှိဖွဲ့ကလက်မှတ်ရေးထိုးခဲ့ပြီးကျန်အဖွဲ့တွေလက်မှတ်ရေးထိုးခြင်းမပြုတာဟာလဲစာချုပ်ပါအချက်လက်တွေကြောင့်မဟုတ်ပဲလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးခွင့်မပြုတဲ့အတွက်သာဖြစ်ပါတယ်အဖွဲ့ရှိဖွဲ့လက်မှတ်ရေးထိုးခဲ့ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်လက်မှတ်ရေးထိုးခဲ့ပါတယ်ဗိုလ်ချုပ်မှူးကြီးကကလောတက်နဲ့စစ်ဦးစီးတက်ကတော်ကတင်နန်းသားအရာရှိတွေကိုဖေဖော်ဝါရီလ22ရက်နေ့ကလက်နက်ဆွဲခိုင်ပြီးဒီမိုကရေစီပေါ်ဆောင်လို့မရနိုင်တာကြောင့်လက်နက်ကိုင်အဖွဲ့တွေအနေနဲ့ဒီမိုကရေစီစနစ်ကိုလူလာတယ်ဆိုရင်လက်နက်စွန့်ပြီးတရားဥပဒေနဲ့အညီတောင်းဆိုမှုတွေပြုလုပ်ဖို့ပြောဆိုလိုက်ပါတယ်။ဒီပြောဆိုချက်ဟာတပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်ပါသဘောတူညီချက်တွေနဲ့ကွဲလဲနေတယ်လို့ဝေဖန်ချက်တွေထွက်ပေါ်လာပါတယ်။လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ PNL ပလောင်ဖွဲ့ကဥက္ကဋ္ဌမြင့်ထွန်းကစာချုပ်ပါသဘောတူညီချက်အရနိုင်ငံရေးဆွေးနွေးမှုတွေကိုအရင်လောက်ရမှာဖြစ်တယ်လို့ပြောပါတယ်
။အစီအစဉ်ပြဌာန်းချက်ရတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပမယ်။နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပနေတဲ့ကာလမှာကျွန်တော်တို့တွေကလည်းမိမိအခြေအနေနဲ့မိမိအခြေအနေတိုင်းဆက်လက်ရည်တည်ပြီးတော့မှကျွန်တော်နိုင်ငံရေးဆွေးနွေးကြမယ်။နိုင်ငံရေးဆွေးနွေးပွဲရက်လက်နဲ့အညီလူငယ်ရေးဆိုင်ရာပြည်နယ်ပေါင်းစည်းခြင်းကိစ္စရပ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်ရွက်ကြမယ်။အဲ့လိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ရဲ့သဘောတူညီချက်ကတော့ SSRDDR ပေါ့လေ။SSR ဆိုတာကတော့ Security Sector Reform တိုင်းပြည်ပြည်တော်စုရဲ့လုံခြုံရေးကိစ္စရပ်တွေကိုအတူပူးပေါင်းပြီးတော့ဘယ်လိုတာဝန်ယူကြမလဲကိစ္စဖြစ်ပါတယ် DDR ဆိုတာကတော့နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်သွားပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့တွေကလည်းကျွန်တော်တိုင်းပြည်မှာနှစ်ဦးနှစ်ဖက်သဘောတူညီမှုရကြပြီးဆွေးနွေးအချိန်ကြလို့ရှိရင်ကျွန်တော်တို့ကလည်းလက်နက်ကင်တော်လိုင်းရေးဆိုတာမျိုးလုပ်ဖို့မလိုတော့ဘူးအဲ့ဒီအချိန်မှာအားလုံးရဲ့သဘောတူညီချက်အရနိုင်ငံရေးဆွေးနွေးပွဲရက်လက်ဆိုတဲ့ပြည်သူလူထုရဲ့သဘောဆန္ဒနဲ့အညီကျွန်တော်တို့အဲ့ဒီကိစ္စရပ်တွေဆောင်ရွက်မှာဖြစ်ပါတယ်
။လက်မှတ်ရေးထိုးခြင်းမပြုသေးတဲ့တိုင်းရင်းသားအဖွဲ့များရဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကတွဲဖက်အတွင်းရင်းမှုဥထွန်းစော်ကတော့တိုင်းရင်းသားတွေကိုလက်နက်စွန့်ခိုင်းတာမှာလက်နက်ဘာကြောင့်ကန်ရတယ်လဲဆိုတာကိုအရင်နားလည်သိရှိဖို့လိုအပ်ပါတယ်လို့ပြောပါတယ်
။အခုလက်နက်ချခိုင်းတဲ့ဥစ္စာကတော့ကျွန်တော်ဒါလုံနီလုံဟန်မဟုတ်ဘူးလေ။SCA ရဲ့သဘောတူညီချက်မှာလည်းပါတာမရှိပါဘူး။ဒီမိုကရေစီကိုလိုလားတယ်ဆိုလို့ရှိရင်လက်နက်စွန့်ပြီးမှတောင်းဆိုရမယ်လို့ပြောပါတယ်။ဒါကတော့နီးလည်းမဟုတ်ဘူးလို့ကျွန်တော်တို့မြင်ပါတယ်။လက်နက်စွန့်တာအဓိကမဟုတ်ဘူး။ကျွန်တော်တို့မြင်တာကတော့တိုင်းပြည်ကိုစစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်တယ်ဆိုလို့ရှိရင်လက်နက်စွန့်ခြင်းမစွန့်ခြင်းကအဲ့ဒီပေါ်မှာအဖြေပေးမှာဖြစ်ပါတယ်။တိုင်းရင်းသားတွေဘာကြောင့်လက်နက်ကင်နေရတယ်လဲ။ဘာကြောင့်လက်နက်ကင်ပြီးတိုက်ပွဲဝင်နေတယ်လဲဆိုတာသမိုင်းကြောင်းကသက်သေပြပြီးဖြစ်ပါတယ်။အဲ့ဒီသမိုင်းကြောင်းကိုကြည့်လိုက်မယ်ဆိုလို့ရှိရင်တိုင်းရင်းသားတွေဟာတပွဲပွဲမှာငင်းကျန်းစွာနဲ့အဖြေချလိုတဲ့စံတားရှိတယ်။ငင်းကျန်းစွာအဖြေချဖို့အတွက်အခွင့်အလမ်းတွေမရှိခဲ့ဘူး။အခွင့်အလမ်းတွေတော့ပေါ်လာတယ်ဒါပေမဲ့2008ဥပဒေပေါင်းအောင်မှဖြစ်နေတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကစစ်မှန်တဲ့ Federal ပြည်ထောင်စုကိုမဖော်ဆောင်နိုင်တဲ့အခါကျတော့ဒီအခြေခံအောက်မှာတိုင်းရင်းသားတွေအနေနဲ့လက်နက်ချရမေလို့လက်နက်ဖြုတ်သိမ်းရမေလို့ဆိုတဲ့ဥစ္စာကဒါအချိန်မဟုတ်သေးဘူး။နီးလန်လည်းမဟုတ်သေးဘူးလို့ကျွန်တော်တို့မြင်ပါတယ်
။ဥထွန်းစော်ပြောပြသွားတာပါ။အရေးကြီးဆုံးကစစ်မှန်တဲ့ Federal ပြည်ထောင်စုပေါ်ဆောင်နိုင်ရေးအတွက်အဟံအတားမဖြစ်တဲ့ဖွဲ့စည်းပုံတစ်ရက်ရှိဖို့အရေးကြီးတယ်လို့ဆိုပါတယ်။အလားတူပဲမော်ကွန်မဂ္ဂဇင်းက Editor ဦးစရာလိုင်ကတော့တပ်မတော်ကနားလေတဲ့ Federal မူနဲ့တိုင်းရင်းသားတွေပြောနေတဲ့ Federalမတူညီတဲ့အချက်ကိုထောက်ပြပါတယ
်ဒီတက်မတော်ကနားလေတဲ့ဖက်ဒရယ်ကဘလူးဟာမျိုးလေးပေါ့တိုင်းသားတွေနားလေတဲ့ဖက်ဒရယ်ကဘလူးဟာမျိုးလေးပေါ့အဲဒီဆိုအဲ့လိုမျိုးတိုင်းသားတွေနဲ့နှစ်ချင်းဆိုင်တွေ့ဆုံစကားပြောပြီးမှ အခုနပြောတယ်လက်နဲ့ထုတ်တဲ့အစဉ်ဟာသွားလို့အဆင်ပြေမထင်နဲ့ဘာလို့လဲဆိုတော့လက်နဲ့အင်အားရှိတဲ့သူဟာအလွယ်တကူသူ့လက်ထက်လက်နဲ့ကိုတော့ထုတ်ကြမှာမဟုတ်ဘူးအဲအဲ့တော့တိုင်းသားတွေရဲ့လိုအပ်ချက်ကပါလေသူတို့ရဲ့အနေထားပါလေအဲကျွန်တော်တို့ရဲ့ယူဆချက်ကတော့ပါလေဆိုတာချင်းချင်းအပြင်းလဲနားလေအောင်ပြန်ဆက်လုပ်ပြီးမှပဲအဲဒီခုနပြောတဲ့ကိစ္စတော့ဖြစ်မယ်လို့ကျွန်တော်ကထင်တယ်ဗျာ
အရေးကြီးဆုံးကတော့မျက်နှာချင်းဆိုင်ထိုင်ဆွေးနွေးမှုတွေပြုလုပ်အောင်ပါပါဒီအတွက်လဲပြည့်ရက်စာချုပ်မှာအတိလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်ဆွေးနွေးတာတွေပြုလုပ်ကြည်လည်မှုတွေရလာချိန်မှာယုံကြည်မှုတွေလည်းရှိလာမှာဖြစ်ပါတယ်အဲ့ဒီအချိန်ရောက်ရင်တော့လက်နက်ကင်ထားတဲ့တိုင်းရင်းသားတွေလည်းလက်နက်ကင်ထားစရာလိုတော့မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်